တရားချမ်းမြေ့တဲ့အချိန်လေးဖြစ်ကြပါစေ။အခုနားဆင်ကြမှာကရေအဝီကအပတ်စဉ်စီစဉ်တင်ဆက်နေကြစနေသတင်းစကားဝိုင်းတန်လွှင့်အစီအစဉ်ပဲဖြစ်ပါတယ်။ကျွန်တော်ကရေးနေပါဒီဒီဘတ်စကားဝိုင်းမှာကျွန်တော်နဲ့အတူမတ်မေသူကပူပေါင်းပါဝင်မှာဖြစ်ပါတယ်။မင်္ဂလာပါမတ်မေသူခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါကိုရန်ကြီးဒီတစ်ပတ်မှာတော့မြမအရေးနဲ့ပတ်သက်ပြီးထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်နဲ့ကမ္ဘောဒီးယားဝင်ကြီးချုပ်ဟောင်းဟွန်ဆန်တို့ဂျောင်းဝင်လာတဲ့တဲ့နဲ့ဆက်လိုက်ကြရအောင်ပါအခုမေလ9ရက်နေ့ကမစ္စတာဟွန်ဆန်ကစစ်ကောင်းဆောင်ဘူချုပ်မူကြီးမင်းအောင်လိုင်းနဲ့အွန်လိုင်းကတက်ဆင်တွေ့ဆုံခဲ့ပါတယ်တနင်္လာကြာတက်ဆုံမှုအတွင်းနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့လည်းအွန်လိုင်းကနေတွေ့ဆုံဆွေးနွေးနိုင်မှုဟွန်ဆန်ကတောင်းဆိုခဲ့ပါတယ်အဲ့ဒီတောင်းဆိုမှုကိုစစ်ကောင်းဆောင်ကစဉ်းစားမယ်လို့ပြောဆိုခဲ့ပေမဲ့မေလ10ရက်နေ့ညပိုင်းမှာတော့စစ်ကောင်းစီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအချမှတ်ထားတဲ့ရှစ်လုပ်ငန်းစဉ်တွေကိုအနှောက်အယှက်ဖြစ်စေနိုင်တဲ့လွှတ်ဆောင်ချက်တွေကိုရှောင်ရှားသွားမှာဖြစ်တယ်လို့ထုတ်ဖော်ပြောဆိုလာတဲ့အတွက်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ကိုညှင်းပယ်တယ်လို့ယူဆရပါတယ်။အလားတူထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ကလည်းပြီးခဲ့တဲ့ဧပြီလပိုင်းနဲ့မှာပဲအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကတာဝန်ရှိသူတွေပါဝင်တိုင်းနာတော်လိုင်းအဖွဲ့အစည်းတွေနဲ့တခြားစီတွေ့ဆုံခဲ့ပါတယ်။ထိုင်းသတင်းဌာနတစ်ခုဖြစ်တဲ့ The Nation သတင်းစာရဲ့ဖော်ပြချက်အရတွစ်ဆုံမှုကိုနှစ်ကြိမ်ခွဲပြုလုပ်ခဲ့ပြီး April 13ရက်နေ့မှာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကရင်အမျိုးသားတပ်တည့်ရေးပါတီ KNPP နဲ့ကချင်အမျိုးသားအစည်းအရုံး KNRO နဲ့တွစ်ဆုံခဲ့တယ်လို့သိရပါတယ်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်အပါအဝင်အခြားတိုင်းနာလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တွေနဲ့လည်းထိုင်းနိုင်ငံချင်းမိုင်မြို့မှာတွစ်ဆုံခဲ့တယ်လို့ဆိုပါတယ်။ဘန်ကောက်မြို့မှာတော့ကရင်အမျိုးသားအစည်းအရုံး KNU အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်တို့နဲ့တွေ့ဆုံခဲ့တယ်လို့ The Nation မှာဖော်ပြထားပါတယ်။ဆွေးနွေးမှုတွေမှာတက်ဆင်ကသူ့အနေနဲ့အာဏာသိမ်းစစ်ကောင်စီနဲ့တော်လိုင်းအင်အားစုတွေကြားမှာဆေးဆက်ရေးကိုအဓိကတာဝန်ယူတဲ့ဂျားလူအနေနဲ့ဆောင်ရွက်ပေးမယ်လို့ကန့်လန့်ခဲ့ကြောင်းသိရပါတယ်။ဒါပေမဲ့တက်ဆင်ရဲ့ကန့်လန့်မှုကိုတော်လိုင်းအဖွဲ့တွေဘက်ကညှင်းဆို့ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းတက်ဆင်အနေနဲ့အခုလိုတော်လိုင်းအဖွဲ့တွေနဲ့တွေ့ဆုံပြီးမြန်မာအကျိုးကိုဖျက်ဆီးတာမျိုးမလုပ်ဖို့တုံ့ပြန်ပြောဆိုခဲ့ပါတယ်။တက်ဆင်ရဲ့အခုလိုတွေ့ဆုံမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံရဲ့ဝန်ကြီးကလည်းထိုင်းအစိုးရနဲ့မသက်ဆိုင်ပဲသူရဲ့ပုဂ္ဂလိကဆိုင်ရာသားဖြစ်တယ်လို့ပြောဆိုထားပါတယ်။အခုလိုဟွန်ဆန်နဲ့တက်ဆင်တို့ကမြမအရေးမှာထက်ထဲဝင်ဝင်ပါဝင်ဖို့ကြိုးစားလာကြတာကဘလို့သဘောဆောင်ပါတယ်လဲ။ကိုရဲ့နေရာရောဘလို့မြင်ပါတယ်လဲရှင
်။ဟုတ်ကဲ့ပါမေသူ။မြမနိုင်ငံရေးမှာကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်းနဲ့လက်ရှိလွှတ်တော်ဥက္ကဋ္ဌဟွန်ဆန်ပေါ့ဗျာ။သူနဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်တို့ရဲ့လက်တလောချီလှမ်းလမ်းပုံတွေကတော့စိတ်ဝင်စားစရာကောင်းပါတယ်လက်တလောမတရားဖန်ဆီးချုံနောင်ခံထားရတဲ့ဒေါန်ဆန်းစုကြည်ရဲ့ဟွန်ဆန်နဲ့တက်ဆင်တို့မှာရေဘူးရတူညီချက်ကသူတို့နိုင်ငံခေါင်းဆောင်တွေဖြစ်လာကြတာဟာလွတ်လပ်ပြီးတရားမျှတတယ်လို့ယာနုံးပြည့်ပြောမရရင်တောင်မှရွေးကောက်ပွဲကနေအနိုင်ရပြီးတော့အာဏာရလာသူတွေလို့ပြောလို့ရတာပေါ့ဗျာအနောက်ပြီးတော့သူတို့ရဲ့ခေါင်းဆောင်မှုပုံစံကလည်းauthoritarian အာဏာရှင်ဆန်ကြတယ်လို့ဝေဖန်ထောက်ပြချက်တွေလည်းရှိခဲ့ပါတယ်။အရင်ဒေါန်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံနဲ့နိုင်ငံခြားရေးဝန်ကြီးတာဝန်ယူတဲ့အချိန်မှာဟွန်ဆန်ကလည်းဝန်ကြီးချုပ်ဖြစ်နေချိန်အာဆီယံထိပ်သီးအစည်းအဝေးပွဲတွေမှာစုံတွေ့ကြတဲ့ဓာတ်ပုံတွေကအခုဟွန်ဆန်ကဒေါန်ဆန်းစုကြည်ကိုတွေ့ကွင်းစစ်ကောင်းဆောင်မယောင်လှိုင်းရှိမှာတောင်းတဲ့သတင်းကိုဖော်ပြကြရမှာဒေသတွင်းမီဒီယာတွေမှာသုံးကြတာကိုလည်းသတိပြုမိပါတယ်ဒါပေမဲ့ကမ္ဘောဒီးယားနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌရာထူးရယူချိန်မှာဟွန်ဆန်ကအာဆီယံတခြားအဖွဲ့ဝင်နိုင်ငံတွေနဲ့တိုင်ပင်ဆွေးနွေးခြင်းမရှိဘဲနဲ့နေပြည်တော်ကိုသွားမေအောင်လိုင်းနဲ့တွေ့ပြီးတော့တကိုယ်တော်ကျဲတာမှုလို့သူ့ရဲ့တန်ကင်းတမန်ငင်းကိုကောင်းပွိုင်ဒီပလိုမေစီကောင်းပွိုင်တန်ကင်းတမန်ငင်းလို့ဝိုင်းပြောတာခံရတာကျွန်တော်တို့မှတ်မိကြအောင်ပါပါအခုဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာကလည်းဒီတကိုယ်တော်အစွမ်းပြခြင်းနဲ့ကောင်းပွိုင်တန်ကင်းတမန်ကင်းနောက်ဆက်တွဲလို့ပဲဆိုရပါမယ်အထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ရဲ့ခြေလန်းတွေကတော့ဟွန်ဆန်ထပ်ပို့ပြီးတော့ရှုပ်ထွေးပါတယ်အမတ်မိတ်သူပြောတဲ့အတိုင်းပဲ NUG ပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုဖိတ်ပြီးတော့ချင်းမိုင်မှာတက်ဆင်ကတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒါပေမဲ့ပြဿနာကတက်ဆင်ဟာထိုင်းဆိုးရကိုကိုစားပြုလာလို့မေးရင်အဲမမဆောင်းလို့ပဲပြောရမလားပဲတရားဝင်ကိုစားမပြုဘူးလို့ထိုင်းနိုင်ငံသားရေးဝန်ကြီးသစ်မရစ်ဆန်ဂျီယန်ပွန်ဆာကပြောပင်မဲ့အဲ့ဒီနိုင်ငံသားရေးဝန်ကြီးသစ်ဆိုသူကိုတိုင်ကတက်ဆင်ရဲ့နောက်လိုက်တူပါအဲတက်ဆင်ဟာအာနာယပါတီဖွေထိုင်းခေါင်းဆောင်နေဖြစ်တဲ့ဝန်ကြီးချုပ်စက်တာတက်ဆင်ရဲ့သမီးလည်းဖြစ် ပါတီဥက္ကဋ္ဌလည်းဖြစ်သူပန်ထုံထန်တို့ကိုနောက်ကွယ်ကနေကြိုးကင်နေသူလို့ယုံကြည်ရပါတယ်အဲအခုတွေ့ဆုံပွဲကထိုင်းမြန်မာနယ်စပ်ကုံသွေးမြို့မြဝတီကိုကရင်တော်လိုင်းပူပေါင်းတပ်ဖွဲ့တွေကဖြတ်တောက်ပိတ်ဆို့ထားပြီးထွက်ပေါ်လာတာဖြစ်တယ်လို့မျိုးအဲ့ဒီအချိန်ထိုင်းဝန်ကြီးချုပ်စက်ထာကလည်းမြန်မာစစ်ကောင်စီအားပြော်သွားပြီးတွေးဆုံဆွေးနွေးညှိနှိုင်းမှုအချိန်တန်ပြီးထိုင်းကအစင်းသင့်ရှိနေတယ်စသဖြင့်ပြောဆိုယုံနေတာမကစစ်ဆောင်တွေကိုလည်းလူသားချင်းစာနာမှုအကူအညီတွေပေးမယ်ဆိုပြီးတော့လေတံပစ်ခဲ့တာကိုကျွန်တော်တို့မှတ်မိကြအောင်ပါပါအခုထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့မြမအရေးချင်းကပ်ပုံဟာထိုင်းဆိုရနိုင်ငံသားကြီးဝန်ကြီးဌာနရဲ့မူဝါဒရဲ့အာဆီယံဂျကာတာဘုံသဘောတူညီချက်တင်နဲ့သွားပြီးတော့အံဝင်ခွင့်ကြကိုက်ညီမှုရှိရလားဆိုတဲ့မိကွန်းနေထိုင်းနိုင်ငံရေးအတိုင်းဝိုင်းမှာပေါ်ထွက်လာတယ်လို့တက်ဆင်ဟာထိုင်းအစိုးရရဲ့တရားဝင်ကိုယ်စားလှယ်မဟုတ်ဘူးဆိုရင်မြမပဏိပခ္ခကိုဝင်ရောက်ဖြေရှင်းရေးကပိုရှုပ်ထွေးသွားနိုင်တယ်လို့ထိုင်းတိုက်ခန့်ရှေ့တို့ချီပါတီကလည်းဝေဖန်နေတာကိုတွေ့ရပါတယ်အတချိန်ထဲမှာတက်ဆင်ဖိတ်ကြားခဲ့တဲ့တော်လိုင်းရဲ့ဖွဲ့ဒီဘက်ကလည်းတက်ဆင်ဟာတရားဝင်ကိုယ်စားလှယ်မဟုတ်တာကြောင့်တချို့ကသွားမတက်ခဲ့ကြပါဘူးအတချို့ကလည်းအစင်းနှိမ်ကိုယ်စားလှယ်တွေကိုလွတ်ပါတယ်တချို့ကလည်းသွားပင်မဲ့ဘာကတိကဝတ်မှမပေးခဲ့ကြဘူးလို့ကျွန်တော်တို့သိခဲ့ရပါတယ်စစ်ကောင်စီပြောရေးဆိုခွင့်ရသူကလည်းဒီဆွေးနွေးပွဲကိုကန့်ကွက်ပါတယ်ဆိုတော့ချုပ်ပြီးတော့ပြောရမယ်ဆိုရင်ဟွန်ဆန်နဲ့တက်ဆင်တို့ရဲ့မြမအရေးဂျာဝင်ရေးချင်းကပ်မှုတွေဟာပုပ်ကိုကြီးအပေါ်အခြေပြုထားပြီးတော့ခိုင်မာရှင်းလင်းတဲ့မူဝါဒကင်းမဲ့နေတာကြောင့်အလုံးမဖြစ်ဘူးလို့ပဲတူတူတုတ်တုတ်သုံးသပ်တင်ပြပါရစေမှတ်မိသူရဲ
့နောက်ထပ်တင်ဆက်ချင်တဲ့အကြောင်းအရာကတော့လက်တလောရခိုင်ကချင်နယ်ကင်းပြည်နယ်ဘက်ကစစ်ပွဲတွေရဲ့အခြေအနေတွေပဲဖြစ်ပါတယ်ကချင်ပြည်နယ်မှာအခု25ဆပြီးထိုးစစ်ဆင်နေတဲ့ကချင်လွမြောက်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာလက်တလောချင်းကြီးစစ်တပ်စခန်းအကြီးအသေး80ကျော်ကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ် KIA ဌာနချုပ်လိုက်စာပဝင်းချင်းအပါအဝင်ရွှေညောင်မင်းနဲ့မိုးမောက်ကြား AR မြင့်အရှိဘက်ကန်နယ်မြေတစ်ခုလုံးကိုသိမ်းပိုက်ထိန်းချုပ်ထားနိုင်ပြီလို့သိရပါတယ်ဒါအပြင်မန္တလေးမြစ်ကြီးနားယထာလန်းဖြတ်တန်းရမိုးညင်းဟိုပင်မြို့အရှိဘက် AR မြင့်ကန်တကြောလုံးမှာလည်းစစ်တပ်စခန်းတွေမရှိတော့ပဲKIA ပူပေါင်းတပ်တွေကနယ်မြေစိုးမိုးလှုပ်ရှားနိုင်ပြီပဲဖြစ်ပါတယ်။မတ်လ9ရက်နေ့မွန်လယ်ပိုင်းမှာလည်းမြစ်ကြီးနားဝိုင်းမော်ဆက်သွယ်ထားတဲ့ဗလမင်းထင်တဒါဝိုင်းမော်ဘက်ချမ်းကစစ်ကောင်စီဂိတ်ကို KIA နဲ့ပူပေါင်းတပ်တွေကတိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။အစိုးရရုံးဆိုင်ရာမြို့တော်မြစ်ကြီးနားနာထီတိုက်ပွဲတွေကနီးကပ်လာပြီပဲဖြစ်ပါတယ်။ရခိုင်ပြည်နယ်မှာတော့ AA ရဲ့နယ်မြေသိမ်းထိုးစစ်အတွင်းမှာသူရဲ့စစ်ရည်ရည်မှန်းချက်ပေါင်းများဖို့တဆင့်ပြီးတဆင့်ထိုးစစ်ဆင်နိုင်ခဲ့တယ်လို့ရခိုင်မြောက်ပိုင်းနာမကရခိုင်တောင်ပိုင်းထိပါစစ်ရည်နယ်မြေချဲ့ထွင်နေပြီပဲဖြစ်ပါတယ်။ရခိုင်ပြည်နယ်မှာစစ်ရည်ရှုံးနေတဲ့စစ်ကောင်စီတပ်ကရိုဟင်ဂျာတွေကိုစစ်တနန်းပေးပြီးရခိုင်နဲ့ရိုဟင်ဂျာကိုလူမျိုးရေးလှည့်တိုက်နေတာကိုလည်းတွေ့ရပါတယ်။ကရင်ပြည်နယ်မှာလည်းမြောက်တွေကိုစစ်ကူပို့နေတဲ့စစ်ကောင်စီရဲ့နိုင်ငံတော်အစင်စစ်စင်ရေးအောင်စရစစ်ကြောင်းကိုကရင်တော်လှန်ရေးပူးပေါင်းတပ်တွေကဂျားဖြတ်တိုက်ခိုက်နေတဲ့အတွက်ကော့ကရိတ်မြောက်ရီအရှလမ်းမိုင်းဒေါနာတောင်ပေါ်မှာတိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကတာလွန်အင်အားတွေနဲ့အပြင်းထန်ထိုးစစ်ဆင်လာနေပေမဲ့တော်လှန်ရေးအဖွဲ့တွေဘက်ကတော့ခန့်စစ်ရဲ့ဆယ်ပေါင်းတစ်ပေါင်းလောက်သာဒီစစ်ကြောင်းကရောက်သေးတယ်လို့ပြောဆိုထားပါတယ်ခုလိုတနိုင်ငံလုံးအနှံစစ်မျက်နှာဖွင့်ပြီးတော်လိုင်းရေးအဖွဲ့တွေရဲ့ထိုးစစ်ကိုခုခံနေတဲ့စစ်ကောင်စီဟာရခိုင်ပြည်မှာလည်းအကြဆုံးများစွာနဲ့နေမြေစခန်းတွေဆုတ်ခွာနေရတယ်လို့ကချင်ပြည်နယ်မှာလည်းအလားတူစစ်စခန်းအများအပြားကိုလက်လွတ်နေရတာပါကရင်ပြည်နယ်မှာလည်းနိုင်ငံတော်အစင်စစ်စင်ဖြစ်တဲ့အောင်စရစစ်ကြောင်းကအထူးခိုက်အကြဆုံးများစွာနဲ့ပဲဆက်လက်ထိုးစစ်ဆင်နေရပါတယ်အခုလိုကချင်ရခိုင်နဲ့ကရင်ပြည်နယ်ဘက်ကစစ်ရေးချေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကပြန်ပြီးအသာစီရနိုင်ချေကဘယ်လောက်ထိရှိမလဲကိုရဲနေရောဘယ်လိုထင်ပါသလဲရှင
်ဟုတ်ကဲ့ပါမေသူပြီးခဲ့တဲ့ဧပြီလတစ်လလုံးကြည့်မယ်ဆိုလို့ရှိရင်အပူလိုင်းဖြတ်ပြီးတော့အပူချိန်မြင့်တက်ခဲ့တယ်လို့မျိုးကျွန်တော်တို့မြန်မာပြည်အနှံ့စစ်ပွဲတွေကလည်းအချိန်ကချင်ချင်းရခိုင်ကရင်နီကရင်ပြည်နယ်တလွှားမြင့်တက်ခဲ့တာကိုတွေ့ရမှာပေါ့ဗျာအကချင်ကိုကြည့်မယ်ဆိုလို့ရှိရင်ခုနကမမေသူပြောသွားတယ်လို့မျိုးပဲဟုတ်လားအေယာဝတီမြင့်အရှိဘက်ချမ်းမြစ်ကျနဘမောကားလန်းတကြောလုံးစစ်ကောင်စီတပ်ကင်းစင်တော့နှီးပါဖြစ်သွားပြီးတော့အစင်ဘုံနဲ့တာလောကြီးကို KIA ကပူပေါင်းတက်တီဝင်ထိန်ချုံလှိုင်လိုက်လို့ AR မြစ်ကြောင်းတကြောလုံးကိုပါထိန်လိုက်နိုင်ပြီလို့ပြောရမှာပေါ့ အဲနောက်ပြီးတော့ခုနကပတ်မေသူပြောသွားတယ်လို့မျိုးပဲမြကြီးနားအဝင်ဗလမင်းတင်တဒါနာအထိပါ KIA ကတိုက်ခိုက်ချင်းချောက်နိုင်နေတာကိုကျွန်တော်တွေ့ရမှာပေါ့ဗျာကူတာအူတနိုင်းဖကန့်ချီဝေဒီတာတွေမှာလည်းတရစ်ပီတရစ်တင်းကျပ်ထင်းချုပ်လာနေတယ်လို့ဗမော်ကလည်းစစ်ဦးလှည့်နေပါပြီဝိုင်းမော်မူကောင်းမူညင်းဟိုပင်တန်လန်းရိုးတို့ကိုလည်းချင်းချောက်နေတာပါအဲချင်းပြည်နယ်ကိုကြည့်မယ်ဆိုရင်လည်းရခိုင်ရောချင်းသုံးဒေသကြောချင်းကတ်ထားတဲ့ဂျင်တွေးမျိုးကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်။အေးရဲ့ချင်းညီနောင်တပ်ဖွဲ့တွေနဲ့ရော PDF တို့ကပူးပေါင်းတိုက်ခိုက်ခဲ့ကြတာပါ။ရခိုင်စစ်မျက်နှာမှာလည်းဘူးစီတော်မောင်တော်အန်တန်တွဲတို့မှစစ်ရှိန်တွေမြင့်နေပါတယ်။အန်မှာရှိတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအေးကထိုးစစ်ဆင်တိုက်ခိုက်နေတယ်လို့မျိုးဘူးစီတော်မှာလည်းစကခ15ဌာနချုပ်ကိုသိမ်းပိုက်ပြီးတော့လက်နက်ချသူတွေစစ်တပ်မိသားစုတွေပါတဲ့ဗီဒီယိုဖိုင်ကိုအေကထုတ်ပြန်တာတွေ့ခဲ့ရပါတယ်။မမေသူပြောလို့မျိုးပဲစစ်တပ်ဟာကြံရမရဖြစ်ပြီးတော့ဘာသာရေးလူမျိုးရေးမှိုင်းတိုက်ပြီးတော့မွတ်စလင်တွေကိုစစ်သားစုဆောင်ရေးလုပ်နေတာကိုလည်းကြားတွေ့ရပါတယ်။အကရင်စစ်မျက်နှာမှာလည်းဒီတိုင်းပါပဲ။မြဝတီကိုပြန်သိမ့်ပိုက်ရွယ်ချက်နဲ့အောင်စရာဆိုပြီးတော့စစ်ကောင်စီကထိုးစစ်ဆင်နေတာကလည်းဒေါနာတောင်တန်းပေါ်မှာတန့်နေပြီးတော့ရှေ့ကိုတိတ်မတိုးတာကိုမြင်ရမှာဖြစ်ပါတယ်။ပြင်းဒီစစ်မျက်နှာဆိုရင်လဲဖားဆောင်မျိုးတိုက်ပွဲမှာစစ်ရဟန့်ရင်တစီအပြစ်ချခံခဲ့ရပါတယ်ဒီမြမပြည်တနံတလျားကစစ်ပွဲကိုအလှဲ့ပြောင်းဖြစ်စေမဲ့မိုးရာသီကလည်းမကြခင်ဝင်ရောက်လာတော့မှာဖြစ်ပါတယ်မုတ်တုံမိုးကိုတဲဆောင်လာတဲ့တိမ်တိုက်တွေဟာစစ်တပ်ကအဓိကအားကိုးနေရတဲ့လေတပ်ရဲ့ပြန်တန်းတိုက်ခိုက်နိုင်စွမ်းနဲ့ကြီးတပ်တွေမြေပြင်မှာခြိတက်နိုင်စွမ်းကိုအနောက်ရှက်ပေးကြပါတော့မယ်ဆိုတော့ဒီအကြောင်းတွေအားလုံးကိုခြုံပြီးတော့ဆက်ဆက်ပြီးကျွန်တော်အမေရိကန်ပြည်အောင်စုဟာဝိုင်အီမှာအခြေစိုက်တဲ့လုံခြုံရေးဆိုင်ရာပညာရှင်ဒေါက်တာဒေါ်မီမီဝင်းပတ်နဲ့ဆက်သွယ်မေးမြန်းခဲ့ပါတယ်။အကျွန်တော်တို့ရဲ့ဆွေးနွေးချက်ကိုဆက်လက်ပြီးတော့နားဆင်နိုင်ကြပါတယ်။မင်္ဂလာပါဆရာမဒေါ်မီဝင်းပတ်ခင်ဗျာ။အီယာဝူရဲ့စနေသတင်းစကားဝိုင်းကနေကြိုဆိုပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်မမစခင်ပေါ့နော်ကျွန်မအနေနဲ့ disclaimer လေးပြောဖို့လိုအပ်ပါတယ်။ကျွန်မဒီနေ့သုံးသက်သွားတဲ့ဥစ္စာတွေအားလုံးကကျွန်မပုဂ္ဂိုလ်တယောက်အနေနဲ့သုံးသက်သွားတာပါ။ဘယ်အဖွဲ့ကမှကိုစားပြုပြောသွားတာမဟုတ်ပါဘူးလို့ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ပထမဆုံးမေးခွန်းကတော့ဆရာမရဲ့အဲ့လိုမျိုးဆရာမတို့ကျွန်တော်တို့လည်းဒီသတင်းတွေမှာတွေ့ကြပြီးသားဟလာဒီရခိုင်ပြည်ဘူးတီတောင်မာဒီစကခ15ဒုတက်မှမူပါဝင်တပ်ဖွဲ့ဝင်တွေဟာလာမိသားစုဝင်တွေအဲလက်နှက်ချရတဲ့ရုပ်တံဖိုင်ပေါ့ GAA ရထုတ်ပြန်တာကိုကျွန်တော်တွေ့ရတာပေါ့အဲနောက်ပြောတပြိုင်နက်ထဲမှာပဲဒီကချင်းပြည်နယ်ကိုကြည့်မယ်ဆိုရင်လည်းဒီမေ9နဲ့မေ6နှစ်ရက်ထဲဇက်တိုက်ကိုပဲဟာလာဒီစွန်ပရာဘွန်ငါခလာရ16ပြူပါကုန်းနဲ့အဲနောက်ပြော2016ခရဲကဒီစစ်တပ်ကတင်းချရတဲ့ဂီဂျွန်စခန်းကုန်းကြီးတွေအပါဝင်ပေါ့ဆိုတော့တက်စခန်း73ခုကို KIA ကအဲတင်းလိုက်တာကိုလည်းကျွန်တော်တို့မြင်ရတာပေါ့ဆရာမရေဆိုတော့ဟိုမေးခွန်းကတော့ဆရာမရေဟိုအားလုံးကလည်းသိကျင်နေတာပေါ့ဒီစစ်တပ်ဟာလက်နက်ပစ္စည်းအဲ့လိုမျိုးပေါ့အကောင်းစားတွေကင်ထားပြီးတော့နောက်ပြောအခိုင်အမာစစ်တပ်ဂုံးတွေမှာလည်းနေရာယူဟိုထားပြီးတော့အဲ့လိုမျိုးပေါ့ဟိုတိုက်နေတာဖြစ်ပင်မဲ့ဘာဖြစ်လို့တလောက်ဒီလိုမျိုးစစ်သားတွေအရှုံးပေးနေကြတာလေဘာဖြစ်လို့ဒီလိုမျိုးအလံဖြူထောင်ပြီးတော့ဟိုလက်နက်ချရတဲ့အဖြစ်ရက်ကြီးကများနေရတာဆိုတာ
ဟုတ်ကဲ့အဲ့ဒါနှစ်ဖက်ပေါ့နော်တက်စစ်တပ်သူ့ကိုနိုင်ကလည်းသူ့ရဲ့အဖွဲ့အစည်းနဲ့ပတ်သက်ပြီးတော့ဒီအာဖြစ်ကြဆုံးနေတာရှိတယ်နောက်တစ်ဖက်ကကြတော့လေဟိုနဲ့ပါလေဟိုအာ AA တို့AA တိုင်းတဲ့နိုင်ငံဖွဲ့တွေကလည်းသူတို့ကဘီဘာကြကြနဲ့လုပ်တာရှိတယ်ဆိုပထမစစ်တပ်ကဘာကြောင့်ဒီလိုမျိုးလုပ်သွားလဲလက်နဲ့ခရန်နေရှိရတာနဲ့သူတို့မှပါလေဒီဥစ္စာ base ရှိရတာနဲ့ပေါ့နော်ဘာကြောင့်ဘာဆို will to fight ကျမအမြဲတမ်းစတဲ့ကပြောတယ်ဒီဥစ္စာပေါ့နော်စစ်တိုက်တယ်ဆိုတာတနက်ပြတော့မှစစ်တိုက်တာမဟုတ်ဘူးအဲစစ်တနက်ရဲ့အနောက်ဘက်မှာဘာလဲ human being လူတရားလူရှိတယ်အဲ့ဒီလူကစိတ်ဓာတ်မရှိတော့ဘူး will to fight နော်ဒီစိတ်ဓာတ်မရှိတော့ဘူးဆိုလို့ရှိရင်ဘလို့မှစစ်တိုက်လို့မနိုင်ဘူးဆိုအဲ့ဒါကြောင့်မလို့လို့ဖြစ်တာအခုကျွန်တော်ဘာကြောင့်ဖြစ်လဲသူတို့သိရဲ့ဒီဥစ္စာပြည်သူလူထုကသူတို့လုံးဝ support မလုပ်တော့ဘူးအဲ့ဒီဥစ္စာသူတို့တက်ညံမဲ့စိတ်ဓာတ်ထိခိုက်တယ်နောက်ပြီးတော့စစ်ပန်းနေပြီစစ်ပန်းနေပြီစစ်ပန်းနေတဲ့အခါကျတော့ဒီ3နှစ်ကြော်ကြော်နော်သူတို့လုံနေရတာဒါစစ်ပန်းနေနောက်တစ်ခုလဲကြလဲကြအောင်သူတို့ရဲ့ဟိုအပေါ်ကလူတွေကပေါ့နော်သူတို့ကို view မဆိုင်ဘူးသူတို့ရဲ့ဥစ္စာ view မဆိုင်ဘူးဆိုတော့သူတို့သိတယ် เนาะตรุก็ไปจุยดาไล่ได้ตรุนานาจาจาตรุ they don't care ตรุอะบ่มาแคร์มาลุซุอะไรจังมาลุดิอุษาก็แล่นแคยันชีได้ตาเนี่ยทีละสู้จม้าอนิเนดาก็ดาก็อั้นออเสียตะคูบ่ฮู้ so that sit up back but ดาแม้แล่นแก่นแบกก็จ่าတော့แลดีโหโหหุนเน่บ่เนาะดีบิวาจาจาเนี่ยသူတို့အဲဒီလက်နဲ့ဟိုနေတို့ AA တို့ KIA တို့ကလုံနေကြတာသူတို့လုတ်ဆရာရှိတာကိုလုတ်သူတို့နောက်ပြီးတော့သူတို့မှာ view ဟာရှိတဲ့အခါကျတော့ဒီအခွင့်ဒီလိုမျိုးတိုက်ပွဲမဖြစ်ရင်လည်းဒီအခွင့်အရေးတွေရလာတဲ့အခါမှာသူတို့အဲ့ဒီဥစ္စာကိုစုပ်ကန်လိုက်လို့ရတယ်အခွင့်အရေးစုပ်ကန်လိုက်လို့ရတယ်အခုချိန်မှာအခွင့်အရေးတစ်ခုဖြစ်နေတာဘာလို့လဲဆိုတော့စစ်တပ်ကဒီဟိုနေကိုမြဝတီမှာသူတို့ရှိနေတဲ့ဟိုအားလုံး you know အရင်မြစ်တွေအားလုံးမြဝတီကိုသွားပြီးတော့ပို့လိုက်တဲ့အခါကျတော့ဟိုဘက်မှာအများကြီးဟာသွားတယ်ဟာသွားတဲ့အခါမှာဒီဥစ္စာသူတို့ဒီတခြားနေရာတွေရပါတော့ဒီဥစ္စာအသုံးချပြီးတော့တိုက်နေတာတွေ့ရတယ်အစစ်တပ်ကလည်းအဲ့တိုင်းပဲအရင်ကဟိုသူတို့အခိုင်မာဆုံးအချိန်မှာတုန်းကတောင်မှဒီလောက်တနိုင်ငံလဲကိုတိုက်ဖို့အတွက်ကသူတို့ကမလွယ်ဘူးအခုအချိန်ကျတော့အခုမှတော်တော် you know ကြာနေတဲ့အချိန်မှာဒီလိုမျိုးဆိုသူတို့တောင်မှပူတောင်မှခက်ခဲတယ်ပေါ့နော်အဲ့ဒီဥစ္စာကြီးပြန်ပြီးခြုံကြည့်လိုက်လို့ရှင်အဲ့ဒါကြောင့်မလို့အခုကအဲ့လိုမျိုးဖြစ်နေတယ်တွေ့ရတယ
်ဟုတ်ကဲ့ဆရာမပြောတဲ့အထက်မှာမြောက်ဦးဒီကိစ္စလည်းပါတဲ့အခါမှာကျတော့ဒီမြောက်ဦးဒီစစ်စင်ကြီးဆိုလို့ရှင်တရား၃နှစ်တွင်းမှာချာချာပါပါတခုတည်းသောနိုင်ငံတော်အဆင့်စစ်စင်ကြီးလို့ပြောလို့တော့ရမှာပေါ့ရမှာဟာလာလေတက်ကောရေတက်ကောကြီးတက်တီရောတုံတီရောဒီမြောက်ဒီပြန်ရကြီးဆိုတဲ့ဟိုစစ်စင်ကြီးအောင်စီရစစ်စင်ကြီးကိုထိုးနေတာပေါ့ခုအောင်ကဆိုတော့ဒီစစ်စင်ကြီးဒီတိုက်ပွဲကလည်းအဲ့လိုမျိုးလူတော်တော်များများကလည်းစိတ်ဝင်လာပြီးတော့အာယုံဆိုင်ဆရာဖြစ်တာကိုလည်းကျွန်တော်တွေ့ရတာပေါ့နော်အဲဒါပေမဲ့ခုနကဟိုကန်ယူကိုကြည့်မယ်ဆိုရင်ကန်ယူကပြောရမယ်ဆိုမြဝတီကိုမသိမ်းပဲနဲ့ခုနကဒီဒေါနာတောင်တန်းပေါ့တက်လာတဲ့အဲဒီအောင်စီယာစစ်စင်ကြီးကိုခံစစ်ကိုပို့ပြီးတော့ဟိုအာယုံစိုက်တာကိုဟိုလည်းကျွန်တော်တွေ့ရတာပေါ့သူတော့အငင်းပွားစရာကဒီတိုက်ပွဲမှာဝင်ပြီးတော့အဲ့လိုမျိုးဟိုတိုက်တဲ့အဲကြဆုံးသွားတဲ့ခုနကတန်ရန်ရတဲ့လူတွေကအဲအဲ့လိုမျိုးမခံစားမှုကလူဖြစ်သွားလဲဆိုတော့ဟိုမြဝတီကိုမသိမ်းတဲ့အတွက်ကြောင့်အဲ့လိုမျိုးမြဝတီကို PGF ကဝင်သိမ်းသွားပြီးတော့ PGF ကပဲကောင်းစားဖို့ပဲဖြစ်တယ်ဆိုတော့အဲ့လိုမျိုးခံစားမှုမျိုးလေးတွေရှိတယ်အဲလို့ကျွန်တော်တို့ကသိရပါတယ်ဆိုတော့ဆ iam ဒီမြဝတီတိုက်ပွဲကိုဟောခုနကဒီအောင်စီရစစ်ကြောင်းစစ်စင်ကြီးကိုဟောဆ iam ဘယ်လိုသုံးသပ်ချင်လဲခင်ဗျ
ဟိုကျွန်မ prioritization ပေါ့နော်အခုအချိန်မှာဘယ်ဥစ္စာပို့ပြီးတော့အရေးကြီးလဲဆိုတော့အရေးကြီးတဲ့ဥစ္စာမြတ်ဝရီကအရေးကြီးပါတယ်ဒါပေမဲ့ပို့ပြီးတော့အရေးကြီးတာကအဲ့မြတ်ဝရီမှာရှိနေတဲ့တက်တရားဒီဥစ္စာ reinforcement ပေါ့နော်ဒီဒေါနာတောင်နာကနေပြီးတော့မရဖို့အတွက်ကပို့ပြီးတော့အရေးကြီးတယ်ဟိုနေ့မှလည်းဗါလဲရခိုင်မှာလည်းတွေ့တယ်တစ်ခါလိကြက်လို့ရှိရင်သူတို့မြို့မသိဘူးလေမြို့မသိမဲနဲ့ဥစ္စာကို supply line တွေကို logistic ကိုဖြတ်တောက်တာအပီတော့မှဖြတ်တောက်ပြီးတော့မှအဲ့ဒီဥစ္စာမျိုးပြန်ပြီးတော့သိမ်းလို့ရတယ်။ဘာလို့ဆိုတော့အဲ့ဒီဥစ္စာကျမတို့စစ်တိုက်လို့ရှိရင်တော့ဒါ classic move ပေါ့နော်။ဒီဥစ္စာ classic strategy ပထမရန်သူရဲ့ supply line တွေဖြတ်တောက်ပြီးတော့မှဒီလို။ So အဲ့လိုမျိုးလုပ်တယ်ဆိုတော့ကျမအနေနဲ့တော့ဒီမြဝတီမှာလုပ်နေတဲ့ဥစ္စာဟိုနည်းပါလေအရေးကြီးတဲ့နေရာကိုပို့ပြီးတော့ပထမဆုံးဦးစားပေးလိုက်တယ်ဆိုတာကျမနားလေတယ်အကယ်၍ကိုမအားလုံး force တွေအများကြီးရှိလို့ရှိရင်တော့နှစ်ခုလုံးလုပ်လို့ရတာပေါ့နော်ဒါပေမဲ့တစ်ခါလေရလို့ရှိရင်ကိုမဒီလောက်အင်အားမရှိလို့ရှိရင်ဘယ်ဥစ္စာပို့ပြီးတော့အရေးကြီးလဲဆိုတာပထမစဉ်းစားပြီးတော့အဲ့ဒီအရေးကြီးတဲ့ဥစ္စာကိုပထမဆုံးလုပ်ပြီးတော့မှပြန်ပြီးတော့လုပ်လို့ရတယ်ဘာလို့ဆိုဒီ supply line ကမရဘူးဆိုလို့ရှိရင်မြဝတီကဟိုနည်းတိတ်ပြီးတော့ခံနိုင်မှာမဟုတ်ဘူးနောက်ပြီးသွားလို့ရှိရင်လေဆိုတော့အဲ့ဒါကြောင့်မလို့မြဝတီကအဲ့လိုမျိုးဒီ strategy သုံးနေတယ်လို့ကျွန်မထင်တယ်မြဝတီဘက်မှာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအစိုးရမြဝတီလိုပဲခုနကကချင်နဲ့ရခိုင်မှာလည်းဆရာမခုနကပြောသွားတယ်ဒီမြို့တွေကိုပျက်စီးမှာစိုးရိမ်တာတစ်ပိုင်းပေါ့နော်ဝင်မတိုက်ဖဲနဲ့ဝင်မသိမ်းဖဲနဲ့ရှိတာပေါ့ဆိုတော့အဲ့လိုမျိုးပဲခုနကလိုမျိုးဆရာမပြောသူမျိုးပဲ supply line တွေကိုပဲခုနကထိန်းချုပ်ဖြတ်တောက်ပြီးတော့ထားတဲ့အနေထားကိုလည်းတော်တော်များများမှတွေ့နေရတယ်။ဆိုတဲ့အခါမှာကြာအခုကမိုးကျလာပြီဆိုတော့ဆီယမ်ဒီနှစ်အတွင်းစစ်ရေးအလားအလာက ဘလိုမျိုးဖြစ်နိုင်လဲဆရာ
မောချလာပြီဆိုလို့ရှိရင်เนาะဒီ data ကန်ဒီမှာသူတို့ပိုင်းသူတို့ advantage သူတို့ရဲ့ဗာလဲအားသာချက်တွေထွက်လာတယ်ဘာလို့လဲဆိုတော့စစ်တပ်ကmove အဲ့ data ကိုသွားရတော့မှာဆိုတော့လေအဲ့လိုမျိုး movement လောက်တာ ਨੇ ခုနပြောသော supply line တွေလိုလာတယ်နောက်ပြီးတော့သူတို့အဲ့ဒီအချိန်မှာတော်တော် undergear တွေရှိတယ်အဲ့ဒီမှာ threat တွေအများကြီးများတယ်ဆိုတော့ဒီမိုးရွာလာလို့ရှိလို့ရှင်မိုးရွာတဲ့အချိန်မှာဒီ data gun တွေကပို့ terrain advantage ပေါ့နော်ရှိတယ်စစ်တပ်အတွက်ကကြတော့ဒါ disadvantage ပေါ့နည်းနည်းတဲ့အားနည်းချက်တွေထွက်လာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့နောက်ဆရာမကျွန်တော်အဲ့လိုမျိုးဟိုဆရာမတို့ကျွန်တော်တို့လည်းသတိထားပြီးအဲ့ဒါကတော့စစ်မှုရန်ပေါ့ဆိုအခုကစစ်မှုရန်ဥပဒေကဒီယူသစ်စုဆောင်းယုံနဲ့မကတော့ပဲနဲ့လူဟောင်းစစ်မှုရန်ဟောင်းနေပေါ့ပြန်ပြီးတော့68နှစ်မကျော်ရင်ပြန်စစ်မှုထမ်းရမှာတို့နောက်ပြီးတော့အဲရိုဟင်ဂျာကအစပေါ့နော်တခြားခုနကဒီတရုတ်တို့အိန္ဒိယတို့အဲ့လိုမျိုးဟိုလူမျိုးစုတွေဖြစ်ကြရတဲ့တခြားအဲ့လိုမျိုးဧနိုင်ငံသားတွေကိုစစ်မှုထမ်းခိုင်းတာတွေအဲနောက်အဲ့လိုမျိုးယောက်ျားလေးတွေပေါ့နိုင်ငံပြင်ပကိုအလုတ်ထွက်ခွာအပြီးတော့လှုပ်ဖို့အခွင့်မပြုတာတွေပေါ့အဲ့ဒါတွေကဆရာမဒီစစ်တပ်လူသစ်စုဆောင်ရေးအတွက်လို့ရည်ရွယ်ပြီးတော့လုပ်တယ်လို့အဲပြောရမှာပေါ့ဆရာမဆိုတော့အဲ့ဒါတွေကခုနကစစ်တပ်လူသစ်စုဆောင်ရေးအတွက်အလုတ်ဖြစ်ပါဦးမလား
ဒီစုဒီဥစ္စာပေါ့နော်ဒီ conscription law ဒီဥစ္စာဥပဒေထမ်းတဲ့ဥစ္စာလည်းသူတို့ကျမတို့ဗာလဲဒီ indicator တခုကအရန်ထင်ရှားတဲ့ဗာလဲတက်တည်ပေါ့နော်ဒါသူတို့မှဘာမှမရှိတော့ဘူးသူတို့အဲ့ဒါအရန်လိုအပ်နေတယ်အဲ့ဒါကြောင့်မလို့သူတို့လုပ်တာအရင်တော့ဆိုလို့ရှိရင်သူတို့ဟိုလူမျိုးအဲ့လူမျိုးဟိုလူကဒီဥစ္စာအခုကြတော့တကယ်လိုအပ်တဲ့ခါကျတော့အားလုံးနိုင်ငံသားတွေအားလုံးဖြစ်သွားပြီဆိုပြီးတော့လေသူတို့လိုက်လုပ်တာလူတွေကိုအသုံးချတာပေါ့နော်အသုံးချတာဒါပေမဲ့သူတို့အတွက်ဘာကြောင့်လုပ်နေလဲဆိုတော့သူတို့အတွက်ပါအရင်ပဲ desperate နောက်ဆုံးပေါ့နော်သူတို့ဟိုနေဖြစ်လို့ဆိုလူစစ်တိုက်တယ်ဆိုတာဟိုနေပါလေကြမ်းကြမ်းမာမာနဲ့တန်တန်မြန်မြန်လူငယ်ပေါ့နော်သူတို့ဘက်ကိုကြီးလိုက်လို့ရှင်လူကြီးတွေကြီးပဲများတော့အဖြစ်နောက်ဆိုဟိုမှာဆိုစစ်တုံးပန်းတွေပြန်ကြီးလိုက်လို့ရှင်တော်တော်များများကျမတို့ UI လောက်တယ်ကျမတို့ UI လောက်ဆိုလို့ရှင်ဒါလောက်တန်းတန်းမြန်မြန်မရှိတော့ဘူးလေဒါပေမဲ့ Gen Z တို့ဘာလို့ဆိုတော့20 30ကအရင်မြန်မြန်ဆန်းဆန်းတန်းတန်းမမလုံနိုင်တဲ့လူတွေဆိုတော့အဲဒီဗာလဲ60လူ60ကျော်ခုနှစ်နာဆင်နာနီနီဟိုနေပါလဲစစ်ချက်ချက်ခေါ်ဝင်မယ်ဆိုတာအရင်မဲ့ဒါလောက်ကြည့်ရမှာမဟုတ်ဘူးလို့ကျမထင်တယ
်ဟုတ်ကဲ့ဆရာပါဆိုတော့ဒီလိုမျိုးအဲ့လိုမျိုးစစ်ရေးရကြည့်မယ်ဆိုလို့ရှိရင်ဒီဟိုအတက်ဆရာတွေဟာလာတွေ့ရတယ်ဟာလာအချိန်မြင့်လာတာကိုလည်းတွေ့ရတယ်ဆိုတော့အဲ့ဒါနဲ့တပြိုင်နက်တည်းမှာနိုင်ငံရေးတန်တမန်ရေးမျက်နှာစာတွေမှာရောအားရဆရာတွေရှိလာဆရာမနောက်ပြဘာတွေဆက်လုပ်ဖို့လိုမလဲအကြံပြုပါဦး
ဟုတ်ကဲ့အခုအချိန်မှာပေါ့နော်ကျမအမြင်နဲ့ကျမဆီယာမဆိုတော့အမြင်နဲ့ grade တင်ပေးတယ်ဆိုစစ်ရေးနဲ့ပတ်သက်ပြီးတော့ B+A နောက်ထိရောက်နေပြီနော်ဒါပေမဲ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဥစ္စာကတော့ဟိုကျမဗာလဲB- C+ B- လောက်ပဲရှိသေးတယ်အဲ့ဒီဥစ္စာအနေနဲ့ပို့ပြီးတော့လုပ်ဖို့လိုအပ်လာပြီအခုတိလာပြီစစ်တပ်ကဒီဥစ္စာဟိုနေရိုင်းနေပြီအရန်ရိုင်းနေပြီဆိုတော့ဒီဥစ္စာဒီpolitical เนาะဒီနိုင်ငံရေးပေါ့เนาะနိုင်ငံရေး discussion เนี่ยပို့ပြီး serious ဖြစ်ဖို့လိုအပ်လာပြီပို့ပြီးစကားပြောဖို့လိုအပ်လာပြီစကားပြောတဲ့ဥစ္စာချက်ချင်းဒီဥစ္စာဗာလဲအပြည့်ထွက်နေစရာမလိုဘူးဒါပေမဲ့ habits of dialogue เนาะအခုချိန်မှာအများတိုင်းပြီးတော့ regularly ပေါ့เนาะတကယ်အမြဲတမ်းထိုင်ပြီးတော့ဒီဥစ္စာတွေတကယ်ဆွေးနွေးဖို့လိုတယ်ဆွေးနွေးတဲ့အခါမှာလည်းတကယ် data ကเนาะတကယ် data ကိုဟိုကိုယ်စားလှယ်ပြုတ်တဲ့လူနဲ့စကားပြောဖို့လိုအပ်တယ်ဟို diaspora ပေါ့เนาะအပြည်ပမှာရှိနေတဲ့ diaspora နဲ့စကားပြောတာဒါမတူဘူးဆိုတော့ဒီတကယ် data ကနေနဲ့သူတို့ရဲ့ shutdown တွေသူတို့ရဲ့ low access တွေအဲ့ဒီဥစ္စာတွေကို serious ပေါ့เนาะတကယ်ထိုင်ပြီးတော့စကားပြောဖို့ဒီဆွင်းဝေးဖို့တကယ်လိုအပ်လာဒီအချိန်မှာဆိုတော့ဒါကျွန်တော်ဟိုနေနောက်တန်တမန်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အခုချိန်မှာတော့ဟို ပို့ပြီးတော့တိုးတက်လာတယ်လို့ပြောလို့ရတယ်ဘာလို့ဆိုအခုဆိုလို့ရှိရင် international media လည်းအရန်ကူညီပေးနေပြီဆိုမြန်မာနိုင်ငံအကြောင်းကိုတော့တော်တော်များများ international media တွေ pick up လုပ်လာပြီ pick up လုပ်လာပြီနောက်ပြီးတော့ဟိုနေ US မှာလည်း US ကဟိုဗါတယ်ဟို budget နဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းလေးပို့ပြီးတော့ရလာပြီဒါပေမဲ့လည်းပို့ပြီးတော့ဟိုအရေးကြီးတာကတော့ budget တွေဆိုတာတဲ့ဟိုတကယ်တော့ဒီဟိုနေ international community ကိုပေါ့နော်ကိုစီးယုံနိုင်ရစီးယုံပြီးတော့လေကိုဟိုကိုဟိုကိုဘက်ကို support လုပ်ပို့ပြီးတော့ support လုပ်ဖို့အတွက်ကဒါအရေးကြီးဆုံးအချက်လက်လို့ကျွန်မထင်ပါတယ
်ကျွန်တော်တို့ရဲ့စနေသတင်းကားဝိုင်းအတန်လှွင့် season ကိုဒီမှာနေမယ်ရန်နာွယ်ပြုပါခင်ဗျာအစီအစဉ်ကိုအဆဆုံးနားဆင်ပေးကြကြလို့အထူးကျေးဇူးတင်ရှိကြပါခြေတစ်ပတ်ဒီချိန်မှာပဲပြန်ဆောင်ရအောင်မယ်နော်